to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်ဒိုမီတာ1925 32 51နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်ထောင်စုစုံစမ်းစစ်ဆေးပြုလို့ FBI ကရှာဖွေစစ်ဆေးနေပါတယ်ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညီညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမှာကတော့စင်ကာပူမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကို American ဒုသမ္မတတက်ရောက်မဲ့တဲ့ရင်နောက်ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့အရေးရခိုင်နိုင်ငံရဲ့ပါတီတွေနဲ့လူမှုဖွဲ့တွေကတောင်းဆိုကြတဲ့အကြောင်းနဲ့အတူဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဘဏ်တွေကိုပြည်တွင်းဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့တဲ့ရင်မှာနားဆင်ရမှာကတော့
အခုဒီနိုင်ငံသားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မံပြီးတော့တိုးချဲ့လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပြီးတ
ော့ဘလုံငန်းနဲ့ပတ်သက်ပြီးသုံးသက်ချက်တွေအကြောင်းနောက်ပိုင်းမှာအပြည့်စုံနှဆင်ရပါမယ်ရှင်။နောက်ဒီ11သတင်းသမားတွေကိုဒီအမှုကိုရန်ကုန်တိုင်းအစိုးရဘက်ကအမှုကိုရုပ်သိမ်းလိုက်တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနှဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားဆိုင်တစ်ခုမှာလူ12ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားရဲ့နေအိမ်နဲ့ကားကိုပြည်ထောင်စုစုံစမ်းစစ်ဆေးပြုလို့ FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနက်သမားကအသက်28နှစ်အရွယ်မရင်းတပ်ဖွဲ့ဝင်ဟောင်းအီရန်ဒေးဗစ်လောင်းဆိုသူဖြစ်ပြီးဘားဆိုင်ထဲကလူတွေကိုပြစ်ခတ်ပြီးတဲ့နောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဗိုလ်ထုနေညာကပြစ်ခတ်မှုမကျူးလွန်ခင်မှာတနက်သမားရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတဲလွန်စွာရှာနေပါတယ်။FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul Delacourt ကတော့တနက်သမားကပြစ်ခတ်မှုကိုတယောက်တည်းကျူးလွန်တာဖြစ်ပေါ်ရတဲ့အကြောင်းနဲ့ကျူးလွန်ရတဲ့အကြောင်းရင်းသိနိုင်အောင်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုထားတာပါ။တနက်သမားကအရင်ကရေစီကန်ဖောက်ပြမှုဘားဆိုင်မှာရန်ဖြစ်မှုပါဝင်အသေးအဖွဲဥပဒေချိုးဖောက်မှုတွေရှိကြောင်းလည်းလွန်ကျွန်ရေးရရှိတွေကပြောပါတယ်။ဒီနေ့စမိုင်းမှာလည်းအိန္ဒိယချင်းကတိုင်ကြားတဲ့အတွက်ရဲတွေကတွားရောက်စစ်ဆေးတဲ့အချိန်မှာပုံမှန်မဟုတ်တဲ့အပြုမူမျိုးတွေ့ရတဲ့အကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။အာဖဂန်မှာ9လကြာစစ်မှုထမ်းခဲ့မှုတွေလောင်းဟာ PTSD လို့တူဝါခေါ်တဲ့စိတ်ထိတ်ခိုက်စရာတွေကြုံရပြီးတဲ့နောက်ခံစားရတဲ့စိတ်ဖိစီးမှုဝေဒနာရှိနေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာကုဆယ်လောင်းကျွမ်းနေတဲ့တော်ဝင်ကြီးဟာသူလောင်းကြောင်တစ်လျှောက်မှာအပြက်အစီးကြီးမားတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါတယ်။ Paradise မြို့မှာတော်မီကြောင်အပြက်အစီးတော်များတယ်လို့တာဝန်ရှိသူတဦးကပြောပါတယ်။ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့တိတ်ဆုံးသူတွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တော်မီကြောင်မြို့ထဲကထောင်းနဲ့ချီတဲ့ဆောက်အုံနဲ့ပြိုကျပျက်စီးသွားတယ်လို့လည်းတာဝန်ရှိသူတွေနဲ့သတင်းဌာနတွေကပြောပါတယ်။69ကီလိုမီတာပတ်လည်အကျယ်ဝန်းကိုလောင်းကျွမ်းသွားခဲ့ပြီဖြစ်တဲ့အတွက်မြို့ခံတွေလည်းမဖြစ်မနေပေးလို့ရတင်ဆောင်နေရပါတယ်။တော်မီကြီးဟာအနီးနားကမြို့ရိစီဆက်ပြီးကူးဆက်လာလိမ့်မယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ချီကိုမြို့ရှိဘက်12မိုင်အကွာစကာရာမီတိုမြို့ရဲနဲ့ဆိုရင်မိုင်90လောက်အကွာမှာရှိတဲ့ Paradise မြို့မှာလူဦးရေ 26,000 နဲ့မနေနိုင်တယ်လို့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။
ဩစတြေးလျနိုင်ငံမဲဘုံမြို့မှာအမျိုးသားတယောက်ရဲ့ဓာတ်နဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးသွားပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့မဲဘုံမြို့ကတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိနေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားတာပါ။စုံစမ်းစစ်ဆေးမှုကိုတော့အကြမ်းဖက်ဝါဒတံပြန်တပ်ဖြည့်ဖွဲ့ကဦးဆောင်နေကြောင်းလည်းပြောဆိုထားပါတယ်။အခုခါသေဆုံးသွားပြီဖြစ်တဲ့တိုက်ခိုက်သူဟာဆိုမာလီနိုင်ငံဘွားဖြစ်ပြီးရဲတပ်ဖွဲ့ကသူ့ကြောင်းတိထားတဲ့သူတူဖြစ်တဲ့အကြောင်းလည်းအခင်းပြရဗစ်ကတိုးရီးယားပြည်နယ်ကရဲကော်မရှင်နာမင်းကြီးဂရီယန်အက်စတန်ကပြောပါတယ်။မြို့လေကောင်မှာရဲတပ်ဖွဲ့ဝင်နှစ်ယောက်ကိုဓာတ်နဲ့ရန်ပြီးရန်ပြုတ်ကိုကျူးစားတဲ့အတွက်ရဲတွေကပြစ်ခတ်ရမှာရင်ဘတ်ကိုထိမှန်ခဲ့တာပါ။တနက်တန်ရအတွက်စေယုံကိုပို့ဆောင်ပေးမယ်နောက်ပိုင်းမှာသိဆုံးသွားပါတယ်။ကာဒစင်မိလောင်နေတဲ့အကြောင်းသတင်းရတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပေမဲ့အခင်းဖြစ်တဲ့နေရာကိုရောက်တဲ့အချိန်မှာတော့လူတွေဓာတ်နဲ့အထုတ်ခံခဲ့ရတာကိုတွေ့ခဲ့ကြရတာပါ။ဒီနောက်မှာတော့တိုက်ခိုက်သူက gas tank ဝင်ဦးတွေတင်လာတဲ့ကားကိုမောင်းပြီးထွက်ပြေးခဲ့တာဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး10ဆောင်းနဲ့ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။မြောက်ပိုင်းတခါပြည်နယ်ကကဘဂျာဂဟခရိုင်ထဲကစစ်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာတာလီဘန်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြရာကနိုင်ရီနဲ့ချီတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းပြည်နယ်ရဲမှူးအဗ်ဒူရာရှစ်ဘာရှီယာကပြောဆိုခဲ့တာပါ။တိုက်ပွဲအတွင်း10ဆောင်းထဲမှနေသေဆုံးပြီးတော့12ယောက်တန်ရာရခဲ့တယ်လို့လည်းပြောပါရယ်။တာလီဘန်တွေဘက်မှာကလည်းအထိအခိုက်အကြဆုံးကြီးမားခဲ့ကြောင်းပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲတာလီဘန်အဖွဲ့ပြောခဲ့ရသူစဘီဟူလာမူဂျာဟစ်ကကြေညာခဲ့ပါတယ်။နိုင်ငံအနောက်ပိုင်းဖာရာပီနယ်မြို့တော်ဖာရာမှာလည်းမနေ့အနောက်ပိုင်းကရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ်။တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ကြောင်းလဲပြည်နယ်ကောင်စီဝင်အဗ်ဒူဆမတ်ဆာလ်ဟီကပြောဆိုခဲ့တာပါ။တာလီဘန်အဖွဲ့ကအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုနှိမ့်စင်လိုလိုတိုက်ခိုက်နေပြီးနိုင်ငံရဲ့တပ်ဝင်2%ကိုလည်းထိန်းချုပ်ထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြာခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာကူညီပေးရတဲ့အရက်ဖက်ဖွဲ့စည်း40ကျော်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်လို့ပေမဲ့လုံခြုံစစ်ချရတဲ့အခြေအနေမျိုးတွေမရှိသေးတာကြောင့်အလွန်အမင်းစိုးရိမ်နေတဲ့အကြောင်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့ဖွဲ့စည်း42ခုကပူးတွဲကြေညာရတဲ့ဆောင်ဒီနေ့ထုတ်ပြန်ပြောဆိုလိုက်တာပါ။ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသလိုအခြေခံခွင့်ရေးတွေခန်းဆောင်ဝင်ရှိဖို့အာမခံချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ဖို့လားအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုသတိပေးထားပါတယ်။မြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့ဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်ကိုအစောဆုံးရှင်းသတင်းပတ်တဲ့စတင်မှုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မခင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေရန်ဟီလီကလည်းရိုဟင်ဂျာတွေနေရရင်းကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရနိုင်အောင်မြန်မာဆိုရကမြန်မာထင်သာဖန်တီးပေးထားတဲ့ထောက်ထားခိုင်ခိုင်မာမာမတွေ့ရသေးတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်သင့်ရှိနေတဲ့အကြောင်းပြောဆိုထားပါရယ်
ဖိလစ်ပိုင်သမရဟောင်းကတော့အီမန်ဒါမာကုစ်ကိုအကျင့်ပြတ်ချဆမှုနဲ့တရားစွဲဆိုပြီးဖမ်းဆီးဖို့ဒီကနေ့တောက်ကြနေမှာဖိလစ်ပိုင်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့မစ်မာကုစ်ကတော့ထောင်နှံချမှတ်မခံရအောင်နဲ့လက်ရှိလွှတ်တော်အမှန်တရားကိုမဆုံးရှုံးရအောင်အယူခံဝင်သွားမယ်ပုံရှိပါတယ်။1980ပြည့်နှစ်တွေအတွင်းဆွစ်ဇာလန်နိုင်ငံကအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်100လောက်တရားမဝင်လွှဲပြောင်းပေးခဲ့ပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့မစ်မာကုစ်ကိုစွပ်စွဲထားတာပါ။ဒီကနေ့တောက်ကြနေတရားရုံးမှာကြားနာစစ်ဆေးတာကိုတော့မစ်မာကုစ်ရောသူ့ရဲ့ကိုယ်စားလှယ်တူတယောက်မှရောက်လာခဲ့ခြင်းမရှိပါဘူး။သူရဲ့ခင်ပွန်းဖိလစ်ပိုင်သမရဟောင်းဖာဒီနန်မာကုစ်ဟာ1986ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံမှာဖြစ်ပွားခဲ့တဲ့ပြည်သူအာဏာတော်လှန်ရေးလူလူအုံကြွမှုအတွင်းယာတုကဖျောက်ချခံရပြီး1989ခုနှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်
။ဩစတြေးလျစစ်တပ်ကမကြာသေးခင်ကမှအငြင်းစားယူထားတဲ့ဗိုလ်မှူးကြီးတူဟာရုရှားနိုင်ငံအတွက်ဆက်စုနှစ်နဲ့ချီတရှိုလှုပ်ပေးခဲ့သူဖြစ်တဲ့တန်တရားရှိနေပါတယ်။တန်တရားရှိသူဗိုလ်မှူးကြီးဟာရုရှားထောက်လှမ်းရေးအတွက်1990ပြည်လွန်နေ့တကစလို့ဒီနှစ်အထိတရှိုလှုပ်ပေးခဲ့ပုံရတဲ့အကြောင်းလဲဩစတြေးလျဝန်ကြီးချုပ်ဆဘက်စတီယန်ကော့စ်ကဗီယက်နမ်မြို့မှာတင်းတောက်တွေကိုဒီနေ့ပဲပြောဆိုလိုက်တာပါ။နယ်သာလန်နိုင်ငံမှာပဲဖြစ်ဖြစ်ဩစတြေးလျနိုင်ငံမှာပဲဖြစ်ဖြစ်ဆွဆွဲချက်တွေကိုမှန်ကန်ကြောင်းသာတည်ပြုနိုင်ခဲ့မယ်ဆိုရင်တော့ရုရှားနဲ့ဥရောပသမဂ္ဂ EU တို့ကြားဆက်ဆံရေးဟာလဲတိုးတက်လာနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နယ်သာလန်နိုင်ငံကတော့ပြီးခဲ့တဲ့ဧပြီလထဲမှာပဲတဟိတ်မျိုးကဒါဟုလက်နဲ့တာစီရဲ့နိုင်ငံတကာအဖွဲ့ OPCU ရုံးကိုစိုက်ဘာတိုက်ခိုက်မှုကျူးလွန်မှုတန်တရားရှိသူရုရှားထောက်လှမ်းရေးလျောက်ကိုနိုင်ငံကနေနှင်ထုတ်ခဲ့တာပါ။ဩစတြေးလျနိုင်ငံကအမှုကိုတော့ဥရောပထောက်လှမ်းရေးအတိုင်းအဝန်ရဲ့သတင်းပေးချက်အရမကြသေးရင်သတင်းပတ်အနေနဲ့ကမှသိရှိလာခဲ့ရတာဖြစ်တဲ့အကြောင်းလဲဗီယက်နမ်မျိုးကသတင်းစာရှင်းလင်းပွဲအတွင်းကာဝဲဝန်ကြီးမာရီယိုကွန်နက်ဆက်ကပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကြားရေးဝန်ကြီးကာရက်နက်ဆက်ကလည်းရုရှားရုံးရဲ့အကြီးအကဲကိုစင့်ခေါ်ပြောဆိုလိုက်တယ်လို့ရုရှားနိုင်ငံကိုမကြခင်သွားမဲ့သူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။တရှိုလုံးမှုအတွက်တန်တရားရှိတဲ့အမှုမှာဩစတြေးလျနိုင်ငံကဖြစ်ရှင်းချက်တောင်းခံခဲ့ပြီးတဲ့နောက်မှာတော့ရုရှားနိုင်ငံကြားရေးဝန်ကြီးဌာနကလည်းဩစတြေးလျတာဝန်ကြီးကိုဒီကနေ့မှပဲစင့်ခေါ်ခဲ့တဲ့အကြောင်းရုရှားနိုင်ငံကသတင်းတွေကဖော်ပြနေကြပါတယ်။
ပထမကမ္ဘာစစ်ကြီးပြည်ဆုံးခြင်းနှစ်ရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာပဲပြင်သစ်နိုင်ငံကိုထွက်ခွာသွားပါပြီ။ဒါဆင်းနဲ့ကြီးတဲ့တခြားကမ္ဘာကောင်ဆောင်တွေလည်းဒီအခမ်းအနားကိုတက်ရောက်လာကြမှာပါ။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံအတော်များများကြားဆက်ဆံရေးတွေတင်မာနေချိန်မှာပဲသမ္မတထရမ့်ကအခုလိုပြင်သစ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။လက်ရှိပထဝီနိုင်ငံရေးဟာကမ္ဘာစစ်ပွဲတွေဖြစ်ပွားစေခဲ့တဲ့အခင်းအကျင်းတွေကိုသတိတရားဖြစ်စေတယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကသတိပေးပါတယ်။ဥရောပနိုင်ငံတွေအပေါ်ချိန်ချောက်မှုတွေဆက်လက်ဖြစ်ပေါ်လာနေတဲ့အတွက်ဥရောပအနေနဲ့ကိုပိုင်စစ်သက်တည်တောင်းမှုလိုတယ်လို့သမ္မတမက်ခရွန်ကသတိပေးပါရယ်။လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ကပ္ပဒမကဘာစစ်ကြီးပြည်ဆောင်ခြင်းအခမ်းအနားမတိုင်ခင်ပြင်တဲ့နိုင်ငံအရှေ့ဘက်နဲ့မြောက်ဘက်ကစစ်မြေပြင်တွေကိုသမ္မတမက်ခရွန်တွားလဲလဲတွားရောက်ကြည့်ရှုခဲ့တဲ့အချိန်မှာအခုလိုသတိပေးလိုက်တာပါ။တရုတ်နဲ့ရုရှားနဲ့မကဘဲအမေရိကန်ပြည်ထောင်စုရဲ့ရန်ကတော့ကာကွယ်ဖို့လိုအပ်ရင်လိုအပ်မယ်လို့မက်ခရွန်ကပြောဆိုသွားပါရယ်။1980မစ်ဆိုင်တုံးကြီးအကြက်တဲတွေရင်ဆိုင်ခဲ့ရတဲ့အချိန်အမေရိကန်နဲ့ရုရှားတို့ကြားရယူခဲ့တဲ့လက်နက်ရုပ်သိမ်းရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တာကြောင့်ဥရောပတိုက်ရဲ့လုံခြုံရေးတစ္စကံအဖြစ်ချိန်ချောက်ခံရနိုင်ခြေကိုလည်းသမ္မတမက်ခရွန်ကသတိပေးပြောဆိုသွားတာဖြစ်ပါတယ
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပါပီယာနျူကီယန်နီမှာကျင်းပမယ့်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအပတ်ထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတမိုက်ဖန့်စ်တက်ရောက်ပါလိမ့်မယ်။အိန္ဒိယသမုဒ္ဒရာနဲ့ပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းစွာနဲ့ကုန်သွယ်သွားလာနိုင်တဲ့ဒေသဖြစ်ရေးသမ္မတထရန့်ရဲ့အဆိုအရရဲ့မျှော်မှန်းချက်တွေကိုအဓိကပြောဆိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီမဟာဗျူဟာဟာသမ္မတအိုဘားမားလက်ထက်တုန်းကချမှတ်ခဲ့တဲ့အာရှကိုအလေးထားရေးမူဝါဒနေရာမှာအစားထိုးဖို့ချမှတ်ထားတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဟာဗျူဟာနဲ့ပတ်သက်လို့လူတော်တော်များများကရှင်းရှင်းလင်းလင်းမသိကြသေးတဲ့အကြောင်းအင်ဖြူရောသတင်းတောက် website ဝီတာကူဆာဝရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်။ရှင်းအောင်အာဆီယံဖွဲ့ဝင်10နိုင်ငံစင်ကာပူမှာဒီလတွေ့ဆုံကြမဲ့အချိန်မှာပဲအဓိကကြတဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံစီးပွားရေးနဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုအမေရိကန်ဆွေးနွေးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပို့ပြီးတက်ကြွတဲ့ချင်းကပ်မှုတွေနဲ့လှုပ်ဆောင်ဖို့ပြောကြားခဲ့ပါတယ
်။ We seek a relationship grounded in fairness, reciprocity.and respect for sovereignty
တရားမျှတမှုအပြန်အလှန်ရှိမှုချုပ်ချာအနာကိုလေးစားမှုပေါ်မှာအခြေခံတဲ့ဆက်ဆံရေးမျိုးကျွန်တော်တို့ကြိုးပမ်းရှာဖွေနေပြီးဒီဂျီမန်းချက်အောင်မြင်မှုအတွက်ခိုင်ခိုင်မာမာနဲ့အလင်းအမြန်လှုပ်ဆောင်နေပါတယ
်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကတော့ဥရောပနဲ့အရှေ့လယ်ပိုင်းမှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပြန်ပြီးတော့ထိန်းချုပ်တဲ့အနေနဲ့အာရှအလေးပေးရေးမူဝါဒကိုကျင်းသုံးခဲ့ပါတယ်အာရှဒေသဟာအမေရိကန်ရဲ့အနာဂတ်အတွက်အရေးပါတယ်လို့ရှုမြင်တဲ့အတွက်အလေးပေးလှုပ်ဆောင်နေတာဖြစ်ပါတယ်သမ္မတထရမ့်ကတော့အဲ့ဒီမဟာဗျူဟာရဲ့အဓိကအစိပ်ပိုင်းဖြစ်တဲ့အာရှပစိဖိတ်ဒေသရဲ့ဝန်ထမ်းနိုင်ငံများခုံသွယ်ရေးသဘောတူစာချုပ် TPP ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒီစာလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသကြီးဖြစ်လာဖို့ချင်းကပ်ဆောင်ရွက်နေတာဖြစ်ပါတယ်။ Mark Milley ဟာ American ASEAN စီးပွားရေးကောင်စီကဖြစ်ပါတယ
်။ Probably a bit more commercial, a bit more transactional in terms of its focus.
အခုဆိုရင်သူတို့ကတခြားချင်းကပ်မှုတစ်ခုကိုလှုပ်ဆောင်နေပြီးဒါကပိုပြီးတော့စီးပွားရေးဆန်တဲ့ချင်းကပ်မှုမျိုးဖြစ်နိုင်ပါတယ်။ဒုတိယတွေ့ရတဲ့ကွာခြားချက်တစ်ခုကတော့ကုံတွယ်ရေးမူဝါဒပိုင်းမှာလက်ရှိအစိုးရကသူတို့အနေနဲ့နှစ်နိုင်ငံကုံတွယ်ရေးဆွေးနွေးမှုမူဝါဒမျိုးကိုပို့ပြီးတော့လိုလားတယ်ဆိုတာရှင်းရှင်းလင်းလင်းပြောထားတယ်လို့ထင်ပါတယ်
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကနေပြည်တော်ချက်ထင်မှုဂျိုးပန်းမှုတွေကြောင့်တောင်တရုတ်ပင်လယ်ဟာအာဆီယံအတွက်တော့ချိန်ချောက်မှုအဖြစ်ဆက်ပြီးတော့ရှိနေတော့မှာဖြစ်ပါတယ်နေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေရတဲ့ပတ်သက်ပြီးအမေရိကန်ကတော့အာဆီယံနိုင်ငံတွေဘက်ကဆက်လက်ရပ်တည်နေတဲ့ဆဲဖြစ်တယ်လို့American Ngenyai Institute ကနိုင်ငံရေးအကဲခတ် Vikram Singh ကပြောပါတယ
် The United States being involved, the Secretary of Defense going to the Defense Minister's meeting and having meetings with all
American ကပါဝင်ပတ်သက်နေတဲ့ကိစ္စတွေမှာဆိုရင် American ကာကွယ်ရေးဝန်ကြီးလဲကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတွားရပြီးဒေသတွင်းကကာကွယ်ရေးဝန်ကြီးတွေအကုန်လုံးနဲ့တွေ့ဆုံစည်းဝေးပြီးတဲ့နောက် American ကဒေသတွင်းမှာကင်းလှည့်နေတာတွေကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာအချင်းတော်ကြကလေးကအရှိတောင်အာရှမှာပြိုင်ပွဲတွေဖြစ်နေရှိနေကြတာပါ။ဒါပေမဲ့ကုံသွေးရင်းနဲ့လုံခြုံရေးကိစ္စရပ်တွေပေါ်မှာသမ္မတထရမ့်ရဲ့မတူညီတဲ့ချင်းကပ်မှုတွေကြောင့်တချို့နိုင်ငံတွေကတော့ရှေ့ဘာတွေဖြစ်လာမလဲဆိုတာကိုစိုးရိမ်နေတယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကအကဲခတ်ဘော်နီကလေးဆာကပြောပါတယ
်။ They want to have a good relationship with China. They want to have a good relationship with the United States. And I think some are
သူတို့ကတရုတ်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းကျင်တယ်လို့အမေရိကန်နိုင်ငံနဲ့လည်းဆက်ဆံရေးကောင်းကျင်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေကတော့သမ္မတထရန့်အစိုးရဟာအမေရိကန်ဒါမှမဟုတ်တရုတ်နိုင်ငံကိုအတင်းရွေးချယ်လာခိုင်းမှာကိုစိုးရိမ်နေပါတယ်။ဒေသတွင်းမှာရှိတဲ့ဘယ်နိုင်ငံကမှဒီပေါ်မှာသိပ်ပြီးတော့အဆင်ပြေတယ်လို့ကျွန်မမထင်ပါဘူး။
မေရိကန်အနေနဲ့အခုဆိုရင်တရုတ်နိုင်ငံကအမေရိကန်ဒေါ်လာ1 trillion ကျော်အကုန်ကျခံလုံဆောင်ထားတဲ့ကမ္ဘာလုံးဆိုင်ရာယင်းနှိမ့်မြုပ်နှံမှုမဟာဗျူဟာဖြစ်တဲ့တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းနဲ့လည်းရှင်ပြန်ရမှာပါဒီထဲမှာအရှိတောင်အားရှာဒေသဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လည်းပါဝင်တာဖြစ်ပါတယ်အခုချိန်ထိတော့အမေရိကန်သမ္မတ Trump အစိုးရအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကစီမံကိန်းတွေမှာပုဂ္ဂလိကငွေချေးတာတွေလှုပ်ဆောင်ဖို့အတွက်နောက်ထပ်အမေရိကန်ဒေါ်လာ60ဘီလီယံဖန်တီးပေးထားပါတယ်။အမေရိကန်ဒုသမ္မတ Mike Pence အနေနဲ့ဒေသရင်းကခေါင်းဆောင်တွေနဲ့စင်ကာပူမှာတွေ့ဆုံတဲ့အခါကြရင်တော့အမေရိကန်အနေနဲ့ဒေသရင်းကိစ္စရပ်တွေကိုဆက်လက်အာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာကိုသက်သေအနေနဲ့ပြဖို့အတွက်ဒီချက်ကိုမိမောင်းထိုးပြသွားလိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရံတွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်ရေနဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားဆက်ပြီးတော့အကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့နဲ့ရခိုင်ဒေသခံတွေရဲ့အကျိုးစီးပွားထိခိုက်နစ်နာမှုမရှိအောင်အကာအကွယ်ပေးဖို့ကိုရခိုင်မျိုးသားပါတီ ANP ကရောရခိုင်ဒေသခံတွေကပါတောင်းဆိုလိုက်ကြပါတယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်တဲ့ကိုတဘာဝတန်းခွေပိုက်လိုင်းတွေ့တန်းခဲ့တုန်းကဒေသခံတွေနစ်နာခဲ့ရတဲ့တာဒကတွေလည်းရှိခဲ့တာကြောင့်အခုလိုထောက်ပြတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံတင်ပြထားပါတယ
်ကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနှီးစိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီမှုကိုတရုတ်နိုင်ငံ CITIC Group နဲ့မြန်မာအစိုးရတို့ကြားနိုဝင်ဘာ10ရက်ကြာသပတေးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါဒီသဘောတူညီချက်ပေါ်တတိနဲ့ကြိုဆိုပေမဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားအကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ရခိုင်အမျိုးသားပါတီ ANP ကရှုမြင်ကြောင်း ANP ပါတီရဲ့ဒုဥက္ကဋ္ဌဒေါက်အေးနုစိန်က VOA ကိုပြောပါတယ
်ပွင့်လင်းကြိုးတဲ့မှုအတွက်အတိတ်ကစီပင်ရင်တော့ကျမတို့ကြိုဆိုရမှာပေါ့လေဒါပေမဲ့ဟိုတတိယချက်လက်တွေပွင့်လင်းမြင်သာမှုရှိဖို့ရယ်ဒီအမျိုးသားအကျိုးစီးပွားဒီသက်ခံရဲ့အကျိုးစီးပွားကိုအမှန်တကယ်ထောက်ကူဖြစ်မလားကြည့်ခိုင်းစရာတွေများရှိမလားအဲချိုးတဲ့ချိုးယူမှုတွေကိုဘယ်လိုဖြေလျှော့ပေးမလဲဒါတွေနဲ့ပတ်သက်ပြီးတော့ဒီပါတီနေနဲ့ရောဒီစားလူဒီမှုခွင့်ပြုရေးနဲ့ရောပြည်ဆောင်ဆွေးနွေးဖြေရှားမှုတွေဒီဆောင်ရွက်မှုတွေလုပ်ကြဖို့ကျွန်တော်တို့ကဒီစိတ်မထောက်တာဖြစ်တ
ယ် ANP ပါတီကနိုဝင်ဘာ9ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောက်ပြူရင်နဲ့စိတ်ကမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမှန်ကန်စွာသိရှိခွင့်ရရှိလိုကြောင်းနဲ့စီမံကိန်းအကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုအတိပေးတိုင်ပင်သွားဖို့လိုလားကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။ရေနဲ့စိတ်ကမ်းစီမံကိန်းစတင်လာတဲ့အခါအလို့အကန်တွေရရှိရေးအတွက်ကြောက်ဖြူဒေသခံတွေကြားစိုးရိမ်မှုရှိကြသလိုမတဲကျွန်းတဝိုက်လက်တလောဖြစ်ပေါ်နေတဲ့မြေယာအယောင်းဝယ်တွေကဒေသခံတွေကိုနှိမ့်နှံမှုရှိစေတယ်လို့ကြောက်ဖြူလူမှုကွန်ရက်တာဝန်ခံဦးထွန်းလွင်ကပြောပါတယ်။ဒီကမျိုး
တွေကြတာအလို့အကန်တွေဖြစ်တယ်အများကြီးကလည်းဒီသက်ဆိုင်ရာပညာအားနည်းကြတဲ့ခါကျတော့ဒီစီမံကိန်းကြီးဒီမှာဝင်ပြီးလုပ်ချနိုင်ပါမလားဆိုတဲ့ကြိုးရင်းစိတ်ဒါတွေရှိကြတယ်လေတိုးတိုးလည်းပဲအလုံးရနိုင်တဲ့အရှင်ချီရောက်အောင်ဒီသက်ဆိုင်ကြီးတင်ချီရမယ့်အပိုင်းမှာစိုးအပ်တဲ့အပိုင်းကရောတပ်ပြီးဒီဖက်အပိုင်းကပါဘယ်လောက်ကြီးကိုဒီစီပြီးမလဲဒီကိစ္စဟာကျွန်တော်တို့ကနာနာဆိုရင်ကြတဲ့ကိစ္စပါအခုတော့မှမသေးကျော် HJ စက္ကန့်ဆောင်းနေနေရမှာဒီရောင်းဝယ်တွေလုပ်နေကြတယ်ဆိုတော့ဒီကပေါ်လာပြီအဲ့တော့ဒီဟာတွေကိုရောင်းဝယ်လုပ်ကြတဲ့လူတွေကလည်းပဲပုတ်ဒီသားကလူတွေပုတ်ကင်းနေအဝေးကလာတဲ့လူတွေဖြစ်နေတယ် ့တို့ဒီပုံမှာလည်းပဲတချီလို့နေလာကြတယ်ဘိုးကြီးမောင်ဆက်နေလာကြတယ်ဒီကဥပကတိချင်းခံရပြီးတော့ညာနဲ့ပတ်သက်လို့လည်းပဲကျွန်တော်စိုးရိမ်ကြည့်ရှိကြတာပုံပေါ့
တရုတ်အစိုးရကအာဖရိကနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေမှာတရုတ်ကုမ္ပဏီတွေကသူတို့ရဲ့တရုတ်အလုပ်သမားတွေကိုပါခေါ်သွားပြီးလုပ်ကင်ကြတာကြောင့်ဒေသခံတွေအလုပ်ကင်မရဘဲဖြစ်ရတဲ့တာဒကတွေလည်းရှိခဲ့ဘူးတာပါကြောက်ဖြူစီမံကိန်းနဲ့ပတ်သက်လို့အခုလိုဒေသခံတွေစိုးရိမ်မှုရှိနေရတာကလည်းအရင်တုန်းကကြောက်ဖြူယူနန်တဘာဝတန်းငွေပိုင်လိုင်းသွေတန်းစင်ကနစ်နာခဲ့တဲ့အတွေ့အကြုံတွေကြောင့်ဖြစ်တယ်လို့ဒေါ်အေးနုစိန်ကထောက်ပြပါတယ်
ဒီကလူလေမယ်ရယ်တိုင်းနဲ့အင်းကြီးနဲ့တိုင်းနဲ့ရဟစနစ်တွေပြည့်စည်တယ်အမြင့်ဆောင်တွေမတန်းကားဆောင်လို့မရဘူးလောကြီးတွေမရဘူးတော့ကိုယ်တိုင်းထားတော့တိုင်းနေရဝင်လို့လို့ရှိရင်ဒီတော်ပဲရတယ်အဲ့ဒါနဲ့သူ့ရဲ့ဒေသကိုရှင်းခွာပြီးသွားရတယ်သူ့ရဲ့အနေထားလို့အများကြီးရှိကြတယ
်ကြောက်ဖြူမှာရေလုံငန်းအပေါ်မှီခိုနေကြသူတွေအများစုရှိတာကြောင့်သူတို့လုပ်ငန်းတွေထိခိုက်မှာစိုးရိမ်ကြသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုလည်းစိုးရိမ်ကြကြောင်းကြောက်ဖြူဒေသခံဦးထွန်းလွင်ကပြောပါတယ်
။ဒီမှာရေလိပ်သားတွေမာစီမာချာနေကြတဲ့ရေပြင်းမှာကိုမှန်တကယ်မာချာလူကြအုံမှာကဆာလို့မရဘူးဆိုရင်ပေါ့ဒီရေလိပ်သားတွေအတွက်ပါတီအစီအစဉ်တွေလုပ်ပြမယ်လေ။ဒီဆိုတော့အဲ့ဒီရေလိပ်သားနဲ့ပတ်သက်လို့ရှိရင်တော့တဘာဝပတ်ဝန်းကျင်ကလို့ဒီဒီရေတော်ရင်နဲ့ပတ်သက်လို့ရှိရင်ဒီရှိတယ်ကျွန်တော်တမန်နေထားခြင်းဒီဒီတော့ရတယ်ကျွန်တော်ဒီသာခံနေတဲ့ဟောပလီကနငါအစားရှာစားလို့ရတယ်ဖြစ်တယ်
။ကြောက်ဖြူရေနဲ့စီမံကိန်းကိုအခုလက်ရှိသဘောတူညီချက်အရဒေါ်လာတန်း1300ယင်းနှိမ့်နှံ့ကြမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကယင်းနှိမ့်နှံ့မှု30ရာခိုင်နှုန်းထဲဝင်ခွင့်ရမှာဖြစ်တယ်လို့တရုတ်အစိုးရဘက်က90ရာခိုင်နှုန်းထဲဝင်မှာဖြစ်ပါတယ်။ကနဦးတို့ကတော့မြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းထဲဝင်ဖို့ဦးသိန်းစိတ်အစိုးရလက်ထက်မှာသဘောတူညီခဲ့ကြပါတယ်
။ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဘဏ်လုပ်ငန်းနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့နိုင်ငံခြားဘဏ်တွေကိုပြည်တွင်းကဘဏ်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေကိုတိုးချဲ့ခွင့်ပြုလိုက်ပါတယ်။အခုလိုခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဘဏ်လုပ်ငန်းသုံးသက်သူတချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုဆိုကြပေမဲ့လို့နိုင်ငံတကာဘဏ်တွေစီကချင်းငွေကလွယ်လွယ်ကူကူရနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းသုံးသက်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ်
။ဘဟုဘဏ်ကနေပြီးတော့နိုင်ငံခြားဘဏ်ကွဲတွေကိုပြည်တွင်းစီးပွားရေးလုပ်ငန်းတွေအတွက်ဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့အကြောင်းကိုမနေ့ကနိုဝင်ဘာလ၈ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘဟုဘဏ်ကနိုင်ငံခြားဘဏ်ကွဲတွေဘဏ်ကွဲလိုင်စင်ထုတ်ပေးရမှာနိုင်ငံခြားကုမ္ပဏီလုပ်ငန်းတွေပြည်တွင်းနိုင်ငံခြားငွေကြေးအဖွဲ့အစည်းတွေပြည်တွင်းငွေရေးကြေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးပြည်တွင်းကုမ္ပဏီလုပ်ငန်းများအတွက်လက်ကားဘဏ်လုပ်ငန်းများဆောင်ရွက်ခွင့်ပြုခဲ့ကြောင်းလည်းဖော်ပြထားပါတယ်။ခုလိုခွင့်ပြုလိုက်ခြင်းကိုကြိုဆိုပေမဲ့ပြည်တွင်းဘဏ်တွေလိုချင်းငွေကိုတပြေးတညီတည်းမဟုတ်ဘူးဆိုရင်တော့ပြည်တွင်းဘဏ်တွေအတွက်အခက်အခဲရှိလာနိုင်တယ်လို့ဘဟုဘဏ်ဒုဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်လိုက်ပါတယ
်။အခုဒီနိုင်ငံခြားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မိုင်ပြီးတော့တိုးချဲ့လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပေးတယ်ပေါ့ဗျာနော်။ပေးလို့ဆိုရင်ညမှာပေးပြီးတော့မှသူကအတိုးနှုန်းကြတော့သူကဘယ်လိုတတ်မှာမလဲ။ဒါလည်းဟိုတဲတဲကွဲတော့မသိသေးဘူးပေါ့။ဟုတ်တယ်မလားအတိုးနှုန်းကခုနပြောလို့အဲသူတို့စိတ်တိုင်းကြတတ်မှတ်မယ်ဆိုရင်တော့ဒါတော့ဒါပြည်တွင်းကတော့ဘယ်လိုပြန်လို့အားရမလဲဟုတ်တယ်မလားအဲပြည်တွင်းမှာလုပ်ငန်းနေနဲ့တပြင်းညီနော်အဲဒီခုနပြောတဲ့ CMC ကနေတတ်မှတ်မယ်ဆိုရင်တော့လေဒါအဲပြည်တွင်းမှာလုပ်ငန်းတာလုတ်တိုက်ခိုင်တာရှိတော့ပေါ့ဟုတ်တယ်မလားဒါမှမဟုတ်လေသူတို့ကြတော့တခါဒီအတိုးနှုန်းကအစားဘာအစားချင်းငွေအစားအတိုင်းတာအစားနော်ဟိုသူအကန့်တမရှိဘူးဆိုတာမျိုးအဲဆောင်းရင်တော့ဒါကျွန်တော်တို့ပြည်တွင်းမှာတော်တော်နည်းအခက်အခဲဖြစ်လာတယ်နော်အဲအဲ့ဒီတစ်ချက်ပဲပြောစရာရှိရမှာနော်တစ်ချက
်ဘဏ်လုံငယ်ပညာရှင်တဦးဖြစ်တဲ့ဦးရဲမင်းဦးကတော့နိုင်ငံခြားဘဏ်တွေစီကချင်းငွေရယူဖို့ SME လုပ်ငန်းတွေအနေနဲ့လွယ်ကူမှာမဟုတ်ဘဲစနစ်တကျသူကြခိုင်မာစွာတိစောက်ထားတဲ့ SME လုပ်ငန်းတွေသာချင်းငွေချပေးမှာဖြစ်တယ်လို့ပြောပါတယ်
တော့ပထမတစ်ချက်ကနိုင်ငံခြားဘဏ်တွေကငွေချီးခွင့်ပေးတဲ့အတွက်သူကငွေချီးတော့မယ်ဆိုရင်သူတို့မှာစီးပွားရေးစကန်တွေရှိတယ်ဗျနိုင်ငံခြားဘဏ်တွေမှာမြန်မာဘဏ်တွေထက်ကိုပို့ပြီးတော့သူတိကျတဲ့တင်းချက်တဲ့စီးပွားရေးစကန်တွေရှိတယ်အဲ့စီးပွားရေးစကန်တွေနဲ့ကိုက်ညီတဲ့လုပ်ငန်းတွေချင်းကိုရပါတော့ SME တွေအားလုံးရမယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရဘူး SME တွေမှာမှာစနစ်တကျဖွဲ့စည်းထားတယ်စနစ်တကျစည်းင်းစရာထားတယ်စနစ်တကျစည်းင်းစစ်ရှိတယ်စနစ်တကျလုပ်ငန်းစီမံချက်တွေရှိတယ်အဲ့လိုလုပ်ငန်းတွေချင်းကိုလည်းရလိမ့်မယ်ဗျ အဲ့လိုမဟုတ်တဲ့လုပ်ငန်းတွေဆိုတော့ချင်းဝင်ရကြအောင်မှာမဟုတ်ဒါကျွန်တော်တို့မြင်လာတော့ဘယ်လိုမြင်လဲဆိုတော့မြန်မာလုပ်ငန်းတွေကပဲပညာတတ်တဲ့စနစ်ကျတဲ့လုပ်ငန်းတွေကချင်းဝင်ရင်ရလိမ့်မယ်နိုင်ငံပိုင်တွေက
ပြည်ရဲ SME လုပ်ငန်းတွေအနေနဲ့ပြည်ပဘဏ်တွေကလိုအပ်တဲ့စီမင်းစည်းကမ်းတွေနဲ့ကိုင်းညီမှုမရရှိနိုင်သေးတဲ့အတွက်ချင်းဝင်ရရှိဖို့ကခက်ခဲလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုငွေထွန်းကပြောပါတယ
်ဒါတော့အခုအမြင်ပြောရလို့ရှိရင်ဒီပြည်ပကလာတဲ့ဆိုပါစို့ဒီဘဏ်တွေအစ်စ်လာရင်လည်းလက်ရှိအခြေအနေမှာ SME တွေနဲ့ဒီဟိုချင်းဝင်ရရှိနိုင်မျိုးကတော့နည်းနည်းခက်အောင်ပါပဲကွာဘာကြောင့်လဲဆိုတော့ဒီ SME တွေအနေနဲ့ကသူတို့မှအဲ့လိုမျိုးဟိုပြည်ပနိုင်ငံတွေကလိုအပ်မဲ့ဥမာသဘောတကူကသူတို့ရဲ့ဒီအရှုံးမြတ်စရာတွေအခွန်ဆောင်တာတွေတခြားသောအသက်တန်းဟိုအလုတ်ကင်တက်တန်းအဲ့ဒါတွေကတော့လုံနေဦးမှာပဲအဲ့တော့ဟိုပြည်တွင်းမှန်တွေအနေနဲ့စိတ်ပူနေတာပါလဲဆိုတော့ဒါလိုက်တာနဲ့အကုန်လုံးကိုဘယ်လိုပြောမလဲလွယ်လွယ်ကူကူနဲ့ထုတ်ချီးလိုက်မယ်လို့ထင်တာဒါပေမဲ့အကိုအနေနဲ့တော့အဲ့လိုမထင်ဘူးဘာလို့လဲဆိုတော့ပြည်တွင်းမှန်တွေမှာလည်းသူ့ကက်စတမာတွေရှိပြီးသားနောက်တစ်ခုကဒီ SME တွေအနေနဲ့ချင်းငွေတခုလည်းမဟုတ်ဘူးပြည်တွင်းမှန်တွေနဲ့တခြားသောဟိုဘယ်လိုပြောမလဲဝန်ဆောင်မှုကောင်းကောင်းတွေလုပ်မယ်ဆိုတော့ပြည်ပဘဏ်တွေကိုရှင်းနိုင်ပါပဲဒါပေမဲ့အခုအခြေအနေကတော့ပါလဲဆိုတော့တကယ်ကိုဟိုပြပဗန်နီလာဖြစ်နေတဲ့အတွက်ရှင်ပြိုင်မှုခြေနေရတော့တော်တော်လေးကိုကြည်တွင်းမှန်နေနေနဲ့တကယ်ကြီးရှိနိုင်တယ်လို့အခုယူဆတယ
်။မနေ့ကထုတ်ပြန်တဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာတော့ပြပဗန်တွေအနေနဲ့ပြည်ရင်းလုပ်ငန်းရှင်တွေကိုဘလောက်အတိုးလုံးနဲ့ထားပြီးငွေချေးပေးမယ်ဘလို့စီမင်းစည်းကမ်းတွေတက်မှတ်ထားလဲဆိုတဲ့အသေးစိတ်ကိုတော့မဖော်ပြသေးပါဘူး။လက်ရှိမှာတော့ဗဟိုဘဏ်မှာစရိတ်ပိတ်ထားတဲ့ဘဏ်73ခုရှိပြီးတရုတ်၊ဂျပန်၊စင်ကာပူ၊အိန္ဒိယ၊မလေးရှားတဲ့ဘီယန်နိုင်ငံတွေပဲဖြစ်ပါတယ်ခင်ဗျာ။
ကိုကောင်းဆက်ဟင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီသတင်းမီဒီယာသမားတွေရဲ့သတင်းနောက်ဆုံးအခြေအနေတင်ပြပေးကြပါတယ်အလဲပန်းသတင်းသမားတုံးကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်95ခါခွေနဲ့ဆွဲဆိုထားတဲ့အမှုကိုတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကဒီကနေ့ရုတ်သိမ်းလွှာတင်လိုက်ပြီဖြစ်ပါတယ်သတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့လည်းသိရပါတယ်အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်
ဒီကနေ့တာဝန်မြို့နယ်တရားရုံးက11သတင်းသမားတွေရဲ့ရုံးချိန်မှာရန်ကုန်တိုင်းစိုးရဘက်ကအခုလိုအမှုရုပ်သိမ်းခဲ့တာဖြစ်ပါတယ်။သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဖို့အတွက်အခုလိုရုပ်သိမ်းခဲ့တာဖြစ်တယ်လို့တရားခွင်မှာတင်ပြခဲ့ကြောင်း11သတင်းတောက်တွေရဲ့ရှေ့နေအကျိုးဆောင်ဦးကြည်မြင့်ကဆိုပါတယ်
။အဲဒီ11ကိစ္စကတော့သူတို့ညွန်ကြားမှုကနေ့လယ်12နာရီမှရောက်လာတယ်12နာရီမှရောက်လာပြီးတော့သူကရုပ်သိမ်းစာတစ်ခုတင်တယ်တင်တဲ့အစမှာဘာပါလဲဆိုတော့အဲသတင်းမီဒီယာကောင်စီကိုတိုင်ကြားထားတဲ့အတွက်ကြောင့်မလို့ငါးငါးခါဝေးနဲ့စွဲထားတဲ့အမှုကိုရုပ်သိမ်းဝင်ပြုပါလို့အစတင်နေပေါ့ရုပ်သိမ်းပါတယ်ပေါ့နော်အဲ့ဒါကိုတင်တဲ့အခါမှာတရားသူကြီးကအဲ့ဒါကိုနေခြင်းပဲနေ့လယ်2နာရီမှာနေခြင်းပဲအမိန့်ချပြီးတော့ရုပ်သိမ်းဝင်ပေးလိုက်တယ်ပေါ့နော
်11ကြာနေသတင်းသမား3ဦးကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းရန်စောင့်ရွက်သွားမယ်လို့မနေ့ကဝန်ကြီးချုပ်ကသတင်းမီဒီယာသမားအချို့နဲ့တွေ့ဆုံချိန်မှာပြောဆိုထားတာရှိပြီးသတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းဆိုထားပါဗျ။ဒီပင်11မီဒီယာဘက်ကဒီသတင်းမှားယွင်းမှုအတွက်ပြန်လည်ဖြေရှင်းဖို့လည်းပြောဆိုထားကဒီလိုမလှုပ်ဆောင်ပေးဘူးဆိုရင်တော့အမှုပြန်လည်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါဗျ။ဒီလိုပြောဆိုထားတဲ့ပေါ်ကာယကံရှင်စောင်းပါရှင်တဦးဖြစ်တဲ့ကိုဖြိုးဝေရဲ့သဘောထားကိုမေးမြန်းတာမှာတော့သူက
ကျွန်တော်တို့စကလေးကတောင်းပန်မယ်ဆိုလို့ရှိရင်ထောင်ထဲတောင်ဝင်သွားခဲ့ဦးလေ။
11ဂျန်နဝါရီအောက်တိုဘာ10ရက်နေ့ကပါလာခဲ့တဲ့အမဲရှုံးနေတဲ့73စီဆိုင်တွေပဲရေငွေချေးသူဘသူမှန်းမသိတဲ့ကြောင်းကားနဲ့လူအမျိုးပေါက်ပြည်သူရှေဟာဆောင်းမဟာတိုင်းဆိုရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီတဲ့ဆိုတဲ့အချက်နဲ့11 media group မှာဆောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းနဲ့တာဝန်ခံအယ်ဒီတာကိုနယီမင်းတို့ကိုတိုင်းအစိုးရအဖွဲ့ကိုစားအစိုးရအဖွဲ့ယုံညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အမှုတိုင်ကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတရုံးဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းလုပ်ဖို့ရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးနောက်မှာတော့ပြီးခဲ့တဲ့ရုံးချိန်မှာ11သတင်းမီဒီယာသမားတွေကိုအာမခံပေးခဲ့တာဖြစ်ပြီးဒီကနေ့ရုံးချိန်မှာတော့အမှုကိုပိတ်သိမ်းပေးခဲ့တာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဆက်လက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာတို့ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော
့မီဂါဝတ်များများရာရစီဗီဒီယိုကျွန်တော်တို့အဲ့ဒီချိန်တော့ဒီချာမလုံနိုင်ခဲ့ဘူးဘလို့ပြောမလဲအဲ့ဒီချိန်တော့စူလွယ်နတ်လွယ်ပေါ့နော်ဒီခါတည်းဟိုဂက်တာပိုင်းကြီးဆောက
်သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့အမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာတော့အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာဒီမိုကရက်ရော Republican Party ကပါအမျိုးသမီးလွှတ်တော်အမတ်အနည်းဆုံး120စံချိန်ကျိုးပြီးတော့ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ဒါကြောင့်2018ခုနှစ်ဟာအမေရိကန်မျိုးသမီးတွေရဲ့ထူးခြားတဲ့နှစ်ပဲဖြစ်ပါတယ်။အကြောင်းဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကစူးစီးတင်ပြထားတာနားဆင်ပါရှင်။
This is the year of the woman.
ဒီနှစ်ဟာမျိုးသမီးတွေရဲ့နှစ်ဖြစ်ပါတယ်လို့ပြောသွားသူကတော့သမရဟောင်းဘီကလင်တန်လက်ထက်1993ခုကနေ2000တခုအထိကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဖြစ်ထမ်းဆောင်ခဲ့သူဒေါ်နယ်ရှလလာပါသူဟာအင်္ဂါနေ့ကကျင်းပခဲ့တဲ့သက်တမ်းဝယ်ရွေးကောက်ပွဲမှာဖလော်ရီဒါပြည်နယ်ကနေအောက်လွှတ်တော်မှဖြစ်အသက်89နှစ်အရွယ်မှာရွေးကောက်တင်မြှောက်ခံခဲ့ရသူလည်းဖြစ်ပါတယ်အလားတူပဲတတိုင်းဝက်ရွေးကောက်ပွဲတွေရဲ့ရလတ်ကြောင့်အမေရိကန်နိုင်ငံရေးလောကမှာနေ့တစ်တတိဖြစ်လာပြီလို့လေဒီမိုကရက်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ကယ်လီဖိုးနီးယားပြည်နယ်ကနန်စီပလိုစီကပြောသွားခဲ့ပါတယ
် Thanks to you. Thanks to you. Tomorrow will be a new day in America.
ဒီစီတီမာရင်နေ့ပြဟာအမေရိကန်ပြည်ထောင်စုတွေနေ့တစ်တတိဖြစ်မှာပါလို့အင်္ဂါနေ့ညကအောက်လွှတ်တော်မှာဒီမိုကရက်ပါတီက2010နောက်ပိုင်းအမအများစုထိန်းချုပ်မှုကိုရဖို့တေချာနေချိန်မှာအခုလိုပါတီထောက်ခံသူတွေကပျော်မဆုံးဩဘာပေးတဲ့အတူနန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်။ဒီနေ့ဟာအမေရိကန်နိုင်ငံရေးလောကမှာအမျိုးသမီးတွေရဲ့နှင်းလို့ပြောရခြင်းကတော့အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ရော Republican ပါတီကပါအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပေါင်းအ ਨੇ စုံ120ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။အောက်လွှတ်တော်မှာအ ਨੇ စုံအမျိုးသမီး96ဦးရွေးကောက်တင်မြှောက်ခံခဲ့ရပြီးအဲ့ဒီအနည်း25ဦးတို့ကပထမဦးဆုံးကြိမ်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရရှိခဲ့ကြသူတွေဖြစ်ပါတယ်။အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့အသက်89နှစ်အရွယ်ဒေါ်နယ်ရှလလာဟာအကြီးဆုံးဖြစ်ပြီးလွှတ်တော်မှာသမိုင်းတင်အသက်အငယ်ဆုံးအမျိုးသမီး2ဦးတို့ကတော့အသက်29နှစ်အရွယ်ရှိကြတဲ့အိုင်ယိုဝါက Abby Finkenor နဲ့နယူးယောက်ပြည်နယ်က Alexandria Ocasio-Cortez တို့ဖြစ်ပါတယ် Alexandria Ocasio-Cortez က
That's exactly what this is not a campaign or an election day
မြို့မီတွေတွေတမိုင်းတေနှစ်ဖြစ်တာကတော့သိကြပါတယ်ဒါဟာမဲဆွဲလှုပ်ရှားမှုလည်းမဟုတ်ရွေးကောက်ပွဲရဲ့နေ့တနေ့လည်းမဟုတ်ပါဘူးဒါဟာလှုပ်ရှားမှုကြီးဖြစ်ပါတယ်လို့Alexandria Ocasio-Cortez ကပြောသွားတာဖြစ်ပါတယ်။ဒါအပြင်အောက်လွှတ်တော်မှာပထမဦးဆုံးကျင်ဖြစ်မွတ်စလင်အမျိုးသမီးနှုတ်တို့လည်းရွေးချယ်ခံခဲ့ရပါတယ်။မင်နီဆိုတာပြည်နယ်က Ilhan Omar ကအနိုင်ရရှိခဲ့စဉ်ပြောကြားခဲ့တဲ့မိကုံးမှာသူနဲ့အတူပထမဦးဆုံးဖြစ်ရတွေ့အများကြီးပါလာတယ်လို့အခုလိုထောက်ပြခဲ့ပါတယ
်။ I stand here before you tonight
as your congresswoman elect with many firsts behind my name. The first woman of color to represent our state in Congress. အမဖြစ်ရွေးချယ်ခြင်းခံခဲ့ရပါတယ်။ကျမရဲ့အမည်နဲ့အတူပထမဦးဆုံးဖြစ်ရတွေ့အတော်လေးအတူတွဲပါလာပါတယ်။ကျမဟာဒီပြည်နယ်ကအောက်လွတ်တော်အမဖြစ်ပထမဦးဆုံးရွေးချယ်ခံရတဲ့လူမဲအမျိုးသမီးဖြစ်ပါတယ်။ဒါအပြင်ခေါင်းစည်းပွားချုပ်နဲ့ပထမဦးဆုံးလွတ်တော်အမလည်းဖြစ်ပါတယ်။အောက်လွတ်တော်မှာပထမဦးဆုံးရွေးကောက်ခံခဲ့ရတဲ့ဒုက္ခသည်တူလည်းဖြစ်ပါတယ်။ဒါအပြင်အောက်လွတ်တော်မှာရွေးချယ်ခံရတဲ့ပထမဦးဆုံးသောမွတ်စလင်အမျိုးသမီးနှစ်ဦးနဲ့တူဖြစ်ပါတယ်လို့ဆိုမားရဲနိုင်ငံကဒုက္ခသည်ဖြစ်ခဲ့သူအီလ်ဟန်အိုမာကပြောသွားခဲ့တာဖြစ်ပါတယ်။အောက်လွတ်တော်မှာနောက်ထပ်ရွေးချယ်ခံခဲ့ရတဲ့မွတ်စလင်အမျိုးသမီးကတော့မစ်ရှိဂန်ပြည်နယ်ကရာရှိဒာတာလက်ဖြစ်ပါတယ ်။ I am Congresswoman elect Rashida.
ကျမကအောက်လွတ်တော်အမတ်အဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ရာရှိဒာတာလက်ပါ
။ဒါအပြင်ကယ်လီဖိုးနီးယားပြည်နယ်ကယွန်ကင်ကလည်းအောက်လွတ်တော်မှာပထမဦးဆုံးရွေးချယ်ခံခဲ့ရတဲ့ကိုရီးယားနွေဘွားအမေရိကန်အမျိုးသမီးဖြစ်ပါတယ်။ဒီတက်တန်းဝယ်ရွေးကောက်ပွဲမှာ Native American Corps တိုင်းရင်းအမေရိကန်အမျိုးသမီးနှစ်ဦးတို့လည်းပထမဦးဆုံးချင်းရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။တူဦးကတော့ညူးမက္ကဆီကိုပြည်နယ်ကဒက်ပ်ဟယ်လန်ဖြစ်ပါတယ
်။ I didn't have a role model in Congress.
တော်မှကျမအတွက်ရှေ့ဆောင်မဲ့ကျမတို့တိုင်းရင်းအမေရိကန်အမျိုးသမီးနောက်တဦးမရှိခဲ့ပါဘူး။လွှတ်တော်အမတ်ဘလို့ဖြစ်အောင်ကြိုးပမ်းယူရသလဲကျမကိုအကြံပေးပါလို့တွားတောင်းရမဲ့တိုင်းရင်းအမေရိကန်အမျိုးသမီးမရှိခဲ့ပါဘူး
။ဒက်ပ်ဟယ်လန်နဲ့တူရွေးချယ်ခံခဲ့ရတဲ့တိုင်းရင်းအမေရိကန်အမျိုးသမီးနောက်တူကတော့ Sharice Davis ဖြစ်ပါတယ်။သူက Kansas ပြည်နယ်က LGBT ခေါ်လိင်တူဆက်ဆံသူတူဦးဖြစ်ပြီးသူဟာကရာတေကျွမ်းကျင်သူတူဦးလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေလွှတ်တော်မှာပါဝင်မှုအများဆုံးတိုးခဲ့တာ1990ခုကဖြစ်ခဲ့ပြီးထိုစဉ်အောက်လွှတ်တော်မှာအမျိုးသမီး24ဦးနဲ့အထက်လွှတ်တော်မှာအမျိုးသမီး6ဦးတို့ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်ကလေးလက်က IPU ခေါ်နိုင်ငံတကာလွှတ်တော်များဆိုင်ရာသက်မကကအမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်မှဥယျာဉ်များတဲ့အဆင့်မှာ104လိုက်တယ်လို့ထုတ်ပြန်ထားပါတယ်။ဒီတက်တန်းဝဲရွေးကောက်ပွဲမှာအခုလိုဥယျာဉ်တိုးလာတဲ့အတွက်ကြောင့်လေအမေရိကန်ပြည်ထောင်စုအနေနဲ့အဆင့်တက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေဘာကြောင့်စိတ်ပါဝင်စားမှုတိုးလာရပါသလဲ။ Pennsylvania နေနိုင်ငံရေးလေလာသူဒေါ်ဖြူဖြူရဲ့သုံးသက်ချင်းနဲ့တူဒီသတင်းပတ်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်အထက်ကအောက်လွတ်တော်ကဆိုရင်120ရှိတယ်အောက်လွတ်တော်ပါဆိုရင်96ယောက်လောက်ရှိတယ်အမျိုးသမီးတွေရွေးချယ်ထိတယ်အဲ့ထဲမှာ25ယောက်ကတခါမှပထမဆုံးချိန်ရွေးချယ်ထိတာပေါ့နော်နောက်ထူးခြားတာကအသာရေးခံရမတူလူမျိုးမတူနော်ငင်းကြီးမှုဒလိထုံးစံမတူတဲ့အမျိုးသမီးတွေအများကြီးပါဝင်လာတယ်ထူးခြားတာအခုမျိုးသမီးနှစ်ဦးပါဝင်နေနောက်ပြီးတော့ LGBT အဲ့မျိုးသမီးတွေလည်းပါဝင်လာတွေ့တယ်ဒါတော့ဒါကိုကြည့်ကြည့်အဖြစ်အမျိုးသမီးတွေကပါလဲဆိုရင်အရင်ကနိုင်ငံရေးကိုစိတ်ဝင်စားပဲနဲ့ကိုမီတာစုကြီးနဲ့အိမ်မှာလည်းငုတ်တုတ်ထိုင်နေလို့သူတို့မဖြစ်တော့ဘူးလေသူတို့နဲ့အရင်စိတ်ဝင်စားမဲ့ကျမရင်းနဲ့ပတ်သက်တဲ့ဟာတွေလည်းသူပါလာတယ်နောက်ပညာရေးနဲ့ပတ်သက်တဲ့ဟာတွေလည်းပါလာတယ်စိတ်ဝင်စားတယ်အရင်လိုနေလို့မရဘူးဆိုတဲ့သဘောပေါ့နော်နောက်တိုက်ပြရအခုနေခါမှာဆိုရင်နေရာကိုကွဲနေတယ်အဲ့လိုမျိုးကွဲနေလို့မဖြစ်အောင်ပေါ့နော်အဲ့ဒါအခုတော့သူပါမဖြစ်မယ်ဆိုပါလာတဲ့တပုတ်ရှိတယ်သူအမျိုးသမီးတွေကပို့ပြီးတော့ခံစားလွယ်တယ်ခံစားလွယ်တော့အဖြစ်အပျက်တစ်ခုကိုကြည့်လိုက်မယ်ဆိုဖြစ်လိုက်မယ်ဆိုရင်သူကတကယ်ကိုရင်ထဲမှာပါပြီးတော့ emotional ဖြစ်တယ်ပေါ့သူများပြောတယ်အမျိုးသမီးတွေက emotional ဖြစ်တယ်ဟုတ်တယ် emotional ဖြစ်တယ်ခံစားပြီးတော့မှမြင်တာလေတင်းကိုကြည့်လိုက်ကမှခံစားပြီးမြင်တယ်ဥက္ကဋ္ဌအခုအမျိုးသမီးတယောက်ကသူအိမ်ထဲမှာအိမ်နောက်ရှင်မှာနော်သူအိမ်နောက်ဟင်းနေတယ်ချင်းနေတီဗီဖွင့်နေတဲ့ခါမှာအခုလိုကျမပြောဆိုကယ်လီဖိုးနီးယားမှာ neck clap ထူမှာလူတယောက်ကဝင်လိုက်တယ်ဝင်ပြီးတနတ်နဲ့ပြစ်တက်လိုက်တယ်ဟိုတနေ့ရပဲဟိုဂျူးတွေဖျက်ရှစ်ခိုးကြောင်မှာသွားပြီးအဖိုးကြီးတွေအဖွားကြီးတွေ98အသက်98တောင်ပါသွားသေးတယ်ငုံတုတ်ကလေးတွေဘာမှလည်းရွှေ့နိုင်မရွှေ့နိုင်တဲ့ဟာဝင်ပြီးတော့ပြပနဲ့တနတ်နဲ့ပြစ်အဲ့ဒါမျိုးကိုပြရတဲ့ခါမှာကြည့်နေတဲ့အမျိုးသမီးနဲ့အမျိုးသားရဲ့ခံစားချက်ကမတူဘူးနော်အမျိုးသမီးကအဲ့ဒါမြင်တဲ့ခါကျသူကဒီလူနေရာတွေတော့ဖျားချောင်းနေလို့နေရာတွေအဲ့လို neck club လူနေရာတွေတော့ဟိုကမလုံးကျုံတဲ့ကြာငါသားငါသမီးငါမီးနော်ငါမီးတွေအတွက်အဲ့လိုအမျိုးသမီးတို့ကလည်းအဖွားကြီးတွေပါတယ်နော်မဲပေးတဲ့ထက်မှာအဖွားကြီးတွေလည်းပါတယ်ကျမလည်းအဖွားကြီးပဲကျမဒီမိုကရက်ကိုမဲပေးတာအဲ့လိုမျိုးမြင်လာတယ်လေကိုကဟာကိုတစ်ခုမှတစ်ခုလုံးမှရမယ်ဘာလို့ဆိုအခုသူက Republican က80%ရတယ် Republican တမရ ထက်လွှတ်တော်ကလည်း Republican အောက်လွှတ်တော်က Republican အဲ့ဒီတိုင်းလွှတ်ထားလို့တော့မဖြစ်တော့ဘူးတခုခုကိုဟိုအာနာကိုချိန်ကပ်ဖို့တော့လိုတယ်လိုကိုလိုတယ်အဲ့ဒါကြောင့်ဒီ midterm ကဒီဘက်က Democrat တို့ဘက်ကအရန်ကိုလှုံ့ဆော်ကြတယ်လေနိုင်ငံရေးဆိုရင်နိုင်ငံရေးသမားတွေလှုပ်ဖို့နိုင်ငံရေးထွင်လာတာမဟုတ်တမန်လူတယောက်ကလည်းကိုယ့်ရဲ့ခံစားချက်ရှိလာမယ်နိုင်ငံရေးစိတ်သက်ကလည်းလှုံ့ဆော်လာမယ်ကိုတတိနဲ့မြင်လာတခုလိုအပ်နေဟာဒါတွေကတော့ဘယ်လိုတော့မဖြစ်သေးဘူးဟိုကတော့မဖြစ်သေးဘူးဟာအဲ့ဒါဒီတိုင်းလှုပ်ထားမလားဒီလူငါမဲပြီးတဲ့လှုပ်တော့အမတ်တင်နေမယ်လှုပ်ထားမလားငါလှုပ်ထားကြည့်တယ်လေပြီးခဲ့တယ်မှာလှုပ်ထားတယ်တနေ့လှုပ်ထားကြည့်တယ်တနေ့လို့ဒါဒီလူနဲ့မဟာဘူးငါမှကျမ်းမာတယ်ကျမ်းမာတန်ဆွားတယ်ငါမှဟုတ်ပါတယ်အမှားမှန်ကိုခွဲခြားနိုင်တဲ့ရှိတယ်ပညာရေးရှင်းတဲ့အတော်တန်ရှိတယ်အဲ့တော့ဝင်ပြိုင်မှာပေါ့မျိုးသမီးတွေအဲ့တော့ဝင်ပြိုင်တော့အခုနိုင်ရတာပေါ့မမပြမျိုးသမီးတွေအဲ့ဒါပဲဖြစ်စီခြင်းနဲ့ကိုတိုင်းပြည်တဲ့ကိုစဉ်းစားမယ်နိုင်ငံရေးကြားတယ်ပဲလုံးရမယ်နိုင်ငံရေးမဟုတ်ဘူးရောက်ကြောက်ရောမိန်းမောအကုန်စိတ်ဝင်စားရမယ်လူငယ်လူရွယ်ဆိုအကုန်စိတ်ဝင်စားရမယ် You can
bend but never break me cause it only...ထလလတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ Miss Asia USA အလှမယ်ပြိုင်ပွဲမှာမြမကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့2016ခုနှစ်တုန်းကအဲရီဇိုနာပြည်နယ်ရဲ့ကိုစားပြုမဲကဘာမြေမတ်ဂျီမေစင်ကိုဒီပြိုင်ပွဲအကြောင်းနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုဒီသတင်းပတ်ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရအောင်ပါရှင်။
နိုဝင်ဘာ19ရက်နေ့မှာကျင်းပမယ် Miss Asia USA ပြိုင်ပွဲမှာမတ်ဂျီမေစင်လည်းပါဝင်ရှင်ပြိုင်မယ်လို့သိရပါတယ်။ဟိုဒီပြိုင်ပွဲဘယ်မှာကျင်းပမှာပါလဲ?
Miss Asia USA Redondo Beach California မှာဖြစ်မှာပါဦး
။ Miss Asia USA ဆိုတော့ဒီပြိုင်ပွဲမှာကလူဘယ်လောက်များများဝင်ပြီးတော့ပြိုင်မှာပါလဲ?
အခုကျွန်မတိလောက်ကလူ50ပါမှာပါ။လူ50မှာ category အမျိုးစုံရှိတယ်။အဲ့ category ကလူ50ကျွန်မပြိုင်မှာ Miss category မှာပြိုင်မှာပါသူတို့ရှိမှရှိတဲ့ title Miss Asia USA ပြီးတော့ Miss Teen Asia USA Mrs Asia USA ရှိပါတယ
် Miss Asia USA ပြိုင်ပွဲမှာပေါ့လေအဓိကတော့အမေရိကန်မှာရှိနေတဲ့အာရှနိုဝေဘွားတွေဝင်ပြိုင်ကြတာဆိုတော့ဘယ်လူမျိုးတွေဝင်ပြီးတော့ပြိုင်ကြလိမ့်ရှိလဲ
ဟုတ်ဘူးရှိတာဟုတ်ကျွန်မပထမဦးဆုံးမြန်မာပြီးတော့ Japan ရှိတယ် Thailand ရှိ Filipino Vietnamese ရှိတယ်India ရှိတယ်အမျိုးဆုံး agent southeast asian country တွေအများကြီးရှိပြော china ဆိုလို့ရှင် china ရှိ hong kong ရှိတယ်အဲ china မှာအဲ့လိုပွဲတော့ဆိုင်အကုန်ပါပါတယ
်ဆိုတော့ဒီလူမျိုးတစ်မျိုးကိုစားပြုကတယောက်ပဲဝင်ပြိုင်လို့ရတာလားဘယ်နှယောက်ဝင်ပြိုင်လဲ
တယောက်ချက်ပို့ပြီးဝင်ပြိုင်ရပါဆိုသူတို့တွေကဟို each country မှာအများများ represent လုပ်လို့ရတယ်ဒါတယောက်ချက်မတတ်မှသာ ਉ ဒါပေမဲ့နိုင်တာတော့တယောက်ချက်ပဲနိုင်လို့ရတဲ့ title ဟုတ်
ဆိုတော့ပြိုင်ပွဲရဲ့နာမည်က Miss Asia USA ဆိုတော့ဒီအမေရိကန်မှာနေတဲ့ Asia နယ်ပွားတွေရဲ့ပြိုင်ပွဲပဲပေါ့နော်တခြားနိုင်ငံကဘယ်သူမှမပါဘူ
း ဒီနှစ်ကကျတော့ Japan ကတယောက်ပါတယ် तू ကအဲပြိုင် Miss Thailand မှာပြိုင်နေအမျိုးသမီးရဲ့ तू မှာ तू က Japan ကိုကိုးစားပြုခြင်းလို့ဆိုပြီးတော့ကျောင်းပြန်နေပြီးတော့သူ့မိဘနဲ့လာပြီးတော့ဒီနှစ်ပြိုင်တာရှိအဲ့ဒါတော့သိတယ်သိထားတာရှိပါတယ
်ဆိုတော့သူကနိုင်ငံတကာပြိုင်ပွဲလားဒါမှမဟုတ်လို့ရှိရင်ခုနကလိုပေါ့ဒီတိုက်တယ်အရာဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုတွေကအာရှຫນွေဘွားတွေရဲ့ Miss ပြိုင်ပွဲလို့ယူဆလို့ရတာပေါ့လေဆိုတော့ဟိုနိုင်ငံတကာကိုဝင်ပြီးတော့ရှင်ပြိုင်လို့ရလား
ကျွန်မတိလောက်ကရှင်ပြိုင်လို့ရတယ်Director International ဘက်ကိုကူးကျင်တော့အဲ့ဒါကြောင့်လို့သူဖွင့်ပေးထားတာအဲ့တခြားနိုင်ငံတွေလာပြီး Age ကိုကAsian Heritage ဆိုရှင်ပြိုင်လို့ရတယ
်။ဆိုတော့ဒီ Miss Asia ပြိုင်ပွဲမှာဆိုတော့ကောဒီပြိုင်ပွဲမှာအစီအစဉ်တွေကဘာတွေပါပါလဲ
။ပြိုင်ပွဲမှာအစီအစဉ်တွေကပထမဦးဆုံး State ခုလို့ရှင်ပြိုင်မှာကို National Costume ပြိုင်တယ
်။ကိုလူမျိုးဝတ်စုံပေါ့နော်
။ဟုတ်ကဲ့လူမျိုးဝတ်စုံဘလောက် creative လုပ်ပြီးဘလုံး အချားနဲ့မတူအောင်ပြနိုင်တယ်ပေါ့။အဲ့ဒါပြိုင်မယ်။တန်နီးလို့ရှင်ကျမတို့တွေအကုန်လုံးကopening number ဆိုတာရှိရဲ opening number ကောင်ဝင်သူတို့ထုတ်ပေးတဲ့ကောင်ဝင်နဲ့အကောင်ပြိုင်မယ်သူတို့ကြည့်မယ်ဘယ်သူကကိုင်းတယ်ဘယ်သူကမကိုင်းနိုင်လဲဘယ်သူက personality ရှိတယ်ပေါ့အ ဲ့ဒါကြည့်မယ်ကြည့်လို့ရှိရင်စွန်းစုပြိုင်မယ်စွန်းပြုတ်စွန်းစုပြိုင်လို့ရှိရင် evening gown ပြိုင်မယ်ပြိုင်ပြီးတော့မှ final တဲ့သွားမှာ
ဆိုတော့ဟို talent ပြိုင်ပွဲတွေဝါတွေရောအဲဟို talent ပြိုင်ပွဲတွေဝါတွေရောပါလား
ဒီပွဲကတော့ challenge မပြိုင်တချို့ pageant တွေက challenge ရှိတယ်တချို့ pageant တွေက challenge မရှိပါဘူး
ဆိုတော့မက်ချီမီစင်းကရောဒီပြိုင်ပွဲမှာဘလို့ဝစ်စုံကိုဝစ်ပြီးတော့ပြိုင်မယ်လို့စဉ်းစားထားပါလဲ
အခုကျမညီမ costume ဆိုလူတွေမတွေ့ဘူးတဲ့ဥစားကိုလည်းပြအကျင်လဲဆိုတော့အဲ့ပမာညီမတီးယား designer နဲ့အိုးသာပူပေါင်းပြီးတော့ costume တစ်ခု create လုပ်ထားအဲ့ costume ကင်းကြီးကင်းကြီးက costume ဖြစ်ပါတယ် ကျမဝတ်မှာတော့ main ကလေးအိုးဥစားဝတ်မှာပါအဲ့ပေါ်ကကင်းကြီးကင်းကြီးအောက်ထပ်ခြေောက်ကကြောက်သူတွေကနှက်ခြေောက်ပုံစံနဲ့ကိုလုံးတို့မျက်နာတို့တွေကတော့လူပုံစံပေါ့ပြီးတော့အတောင်မှန်နေလဲပါတော့အမျိုးစုံတီnormal gaming gaming costume တူအောင်လို့နည်းနည်းလေးထွင်ထားတာရှိတယ်ဒီဥစားနည်း different ဖြစ်တယ
်ဆိုတော့လောက်တာကြတော့ဟိုမြမပီကိုလှမ်းမာလာကိုယ့်အကူလှုပ်လာ
ဟုတ်ကဲ့မြမပီမှာမိမိနဲ့ရင်ချင်းယောက်က तू က design ဒီ page lock out အရင်ကတည်းက design ကိုဆွဲပေးတယ်ဆိုတော့ဒီ different design ကြီးပြပြီးတော့ပဲဟာကြိုက်တယ်ပေါ့ဆိုပြီးတော့အကျွေးပြီးတော့အမိမိတို့နောက်တငယ်ချင်းတယောက်ကပဲအမိဟိုအမိတို့နဲ့တည်တာကြားလာပြီးငယ်လေးကတည်တော့အဲ့အမသူကအင်းကြီးချုပ်တာဆိုတော့သူနဲ့ဒီဇိုင်နာတွေကပေါင်းပြီးတော့ချုပ်ပြီးတော့ဒီ costume ကိုတီထွင်ထားပေးတာမိမိတို့ပြီးတော့ဟိုပြီးခဲ့တဲ့အတွက်ကမှရောက်တာပါသူမှပြန်နေ plan ပို့လိုက်တာ
ဆိုတော့အခုဒါပြိုင်ပွဲရလဲပဲတိတ်ပြီးတော့မကြခင်မှာကျင်းပါတော့မှာဆိုတော့အားလုံးဒီပြိုင်ပွဲအတွက်ကောအစင်းသင့်ဖြစ်ပါပြီလားဒီဝစ်စုံနေဝါရီရောဟိုစမ်းပြီးတော့ဝစ်ကြည့်ပြီးပါပြီလ
ားဝစ်စုံစမ်းဝစ်ကြည့်ပြီးနည်းနည်းလေးတော့ပြန်ပြင်ရမယ် tweak လုပ်ရမယ် size လေး adjust လုပ်ရမယ် ဒီ accessories နေရာမှာပေါ့အဲ့ဒါကြတော့ကျမအမေကအဲ့ဒါဟိုနည်းပြင်တာလေးတွေလုပ်ပေးမယ်ဒီကောင်းစုပ်ကလေးတွေပါလေးဒီဘာလို့ကောင်းစုပ်ဆိုတာကတော့ဒီ head piece အကြီးတစ်ခုပါတဲ့အဒီဂိမ်းကြီးညာအတွက်အဲ့ဒါကိုဟိုဥစား very well fitted ဖြစ်အောင်လို့ကျမမြန်ပြန်ပြီးနည်းနည်း tweak လုပ်ပေးပါမယ
်ဟိုတစ်ခါတော့ကတော့ဒီ miss art မေကဘာမီပြိုင်ပွဲမှာလည်းဝင်ပြိုင်ခဲ့တယ်အခုတစ်ခါလည်းဒီပြိုင်ပွဲမှာဝင်ပြိုင်နေဆိုတော့ဒီမတိုင်ခင်မှာရောဈာထဲမှာဘယ်ပြိုင်ပွဲတွေမှာဝင်ပြီးတော့ပြိုင်ခဲ့တာရှိပါသေးလဲ
ဈာထဲမှာပြိုင်ပွဲမပြိုင်ပြဘူးဘာဖြစ်လို့လဲဆိုတော့ကျမကျောင်းပြဟိုကျောင်းတက်တော့နားစင်တက်နေတော့အဲ့ဒါနဲ့ဒီ page ကနေခဏ break ယူပြီးတော့အဲကျောင်းတက်တာပေါ့ဟိုကတော့ကျောင်းခဏရထားတယ် car accident တွေပါတယ်ဖြစ်တာနဲ့တော့ပြကျောင်းပြန်တက်တော့ပြီးဟို now school ရကြကျောင်းပြန်တက်ပါမယ်အဲကျောင်းမပြတက်ခင်လေးဒီပွဲကိုဝင်ပါငအောင်လို့ပါပြလိုက်တာပ
ါဆိုတော့ဒီပြိုင်ပွဲအတွက်ကတခြားဘာတွေကြိုတင်ပြီးတော့ပြင်ဆင်ထားပါသေးလဲ
ဟုတ်ဒီပြိုင်ပွဲကအကြီးတစ်ခါမှအဲ့လိုမျိုးတခြားကြီးကျယ်လို့ National Costume ပါတယ်အကြီးကျယ်ကြီးတခါမှလို့တိတ်လည်းမပြိုင်ဘူးတော့ဟိုcoach တယောက်ရှိပါတယ် coach ကဘယ်လိုမျိုးလမ်းလျှောက်ဒီ costume ဆိုဘယ်လိုမျိုးလုပ်ဘယ်လိုလမ်းဒီ swim suit တို့ evening gown နဲ့ဆိုဘယ်လိုလမ်းလျှောက်အဲ့ဒါတွေသင်ပြရနေပါတယ်တော့လုပ်ပါတယ်ပြီးတော့ exercise လည်းလုပ်ပါတယ်ကိုယ်ကျန်းမာရေးတော့ပါဟောဒီ prepare လုပ်နိုင်အောင်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးလုပ်တယ် make up ဆိုလဲဒီ CR account နဲ့တင်တဲ့ပြင်ဆိုတဲ့အကုန်တင်ထားတယ်ဆိုတော့အစဆုံးအောင်မြင်အောင်ဒီညမှာကိုစားပြုနိုင်နိုင်အောင်အကုန်လုံး prepare လုပ်နေပါတယ
်ဆိုတော့ဒီပြိုင်ပွဲမှာကဟိုမြမာရီအရင်တော့ဝင်ပြီးတော့ပြိုင်ဘူးပါလား
ကျမဒီလောက်ကမပြိုင်ဘူးဒီကနေ့တည်းတော့ invite လုပ်တယ်ကျမကိုအဲ director အတူရှိလာပြိုင်မို့ဘောတမညမာဆိုတာမရှိသေးဘူးဘောအဲ့နှစ်ပြေတော့ခေါ်ပေမဲ့မအားတာနဲ့ပြီးတော့ prepare လုပ်ဖို့အချိန်ကအရန်တူတာနဲ့အကုန်ဖြည့်စီမပေးနိုင်တာနဲ့ခဏနေအောင်လို့နောက်နှစ်မှပြန်မယ်ဆိုပြီးဒီနှစ်ကျတော့ကြိုင်ပြစ်သွားတာပါအဲကျမဒီလောက်ကကျမပထမဦးဆုံးမြန်မာပ
ါဟုတ်ကဲ့ပါမက်ကြီးမင်းစင်အခုလိုတာမြန်မာကိုစားဝင်ပြီးတော့ပြိုင်မှာဆိုတော့အားလုံးအဆင်ပြေချုံးမြောက်ပါစေလို့ဆုတောင်းပေးပါတယ
်ကျေးဇူးပါ
ကို အောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာလျှက်စစ်စွန့်ရင်ဘာကြောင့်မလုံမလောက်ဖြစ်နေရတာပါလဲရေရှည်အတွက်ဘာလို့တင်ပါသလဲမြန်မာနိုင်ငံမှာရောအမေရိကန်နိုင်ငံမှာပါနှစ်ပေါင်း40ကျော်လျှက်စစ်အင်ဂျင်နီယာအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးအောင်ခင်ရဲ့အမည်ကိုကြည်ရအောင်နော်
ဒီအားလျက်စစ်ကဟိုကျွန်တော်တို့စီမှာ potential အများဆုံးရှိတယ်လေကျွန်တော်တို့ဒီတောင်တန်းကြီးတွေကလည်းတောင်နဲ့မြောက်ဆန်းနေတယ်နောက်ပြီးတော့မြစ်တွေကလည်းတောင်နဲ့မြောက်စီးနေတယ်ဆိုတော့ရေအားလျက်စစ်ကိုအဓိကထားလုပ်နိုင်ရင်ပိုကောင်းတယ်ကျွန်တော်လုပ်ခဲ့တုန်းကကျွန်တော်အစပြီးတော့အလုပ်ဝင်တော့အဲဒီမိုးပြဲရေကာတာစီမံကိန်းမှာတာဝန်ကြားတယ်ပြီးတော့နောက်လော်ပီတာ73လုံးတူးချက်စီမံကိန်းမှာတာဝန်ကြားတာပေါ့အားလုံးပေါင်း6နှစ်လောက်ကြားတယ်ပြီးတော့ကျွန်တော်အဲဒီလော်ကားတာအခွေုံမှာအဲဒီ another B ပေါ့နော် extension လောက်တော့အဲ့မှာကျွန်တော်ပါတော့ပေါ့ကျွန်တော် electrical engineer အနေနဲ့ပေါ့ကျွန်တော်က lobita မှာလောက်ခဲ့တော့ရေအားလျှက်စစ်နဲ့လည်းချီတွေ့မှုရှိခဲ့တယ်ရန်ကုန်ရောက်တော့လည်းအဲ့ဒီကျွန်တော်တို့ဓာတ်လိုင်းစီမံကိန်းကြီးနောက်ပြီးတော့ gas turbine ဆောက်တာလည်းပါတယ်အဲ့ဒီတော့ကျွန်တော်တို့လောက်ခဲ့ရတဲ့ခြေနေရတော့ရတဲ့ budget ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလောက်ရတာဒါပေမဲ့ခက်တာကျွန်တော်တို့လက်တက်တော့အဲ့လိုရေအားလျှက်စစ်ကဟိုကြာတယ်လေသူကရင်းနှီးရလဲများတယ်နောက်ပြီးတော့ဒီဟို consumption ပြည့်ရက်ကလည်းကြာတယ်ကြာတယ်ဆိုတော့အဲ့ဒီအချိန်ကဆိုးရစိတ်မရှိဘူးစိတ်မရှိဘူးဆိုတော့အဲ့ဒီလိုရေအားလျှက်စစ်ကြီးတွေကိုတေချာကြနာနာကျွန်တော်တို့လုံးကတော့ကင်တာတို့ဆယ်တော်ကြီးတို့အဲ့ဒီလိုရေအားလျှက်စစ်ကြီးတော့လုတ်တော့လုတ်တယ်ဒါပေမဲ့လို့လည်းဟိုရေအားလျှက်စစ်ကထွက်လာတဲ့အချိန်ကျရင်သူကဒီ low operation cost ပေါ့နော်အဲ့ဒီ operation cost နေနေနေ run လုပ်လို့ရဒါပေမဲ့ तू ကတိဆောက်တဲ့ကာလကကြာတယ်နောက်ပြီးတော့ဒီရင်းနှီးရနေနေများတော့ကျွန်တော်တို့အဲ့ဒီအချိန်တုန်းကဟိုအဲ့ဒီဟာကိုကောင်းကောင်းတကယ်ကိုအောင်းအောင်မြင်မလုပ်နိုင်ခဲ့ဘူးကျွန်တော်တို့တကယ်ဒီဟို potential ရှိတဲ့ရေအားလျက်စစ်ကြီးတွေမှာထမတိယစီမံကိန်းတို့ပါတော့အဲ့လို megawatt များများရေအားလျက်စစ်ကြီးတွေကိုကျွန်တော်တို့အဲ့ဒီအချိန်တုန်းကဒီချမလုပ်နိုင်ခဲ့ဘူးဘလို့ပြောမယ်အဲ့ဒီချိန်တုန်းကတော့စူလွယ်နဲ့လွယ်ပေါ့နော်ဒါကြတဲ့ဟို gas turbine ကြီးဆောက်သူကအဲ့လိုရန်ကုန်ကိုပဲအဓိကမိရဖို့ကိုပဲသူကစဉ်းစားပြီးတော့အဲ့လိုမျိုးကြီးရှိကိုကောင်းလာမယ်အဲ့ဒီစီမံကိန်းတွေကြတော့တိတ်ပြီးတော့မလုံနိုင်ခဲ့ဘူးမလုံနိုင်ခဲ့ဘူးဆိုတာခုနကျွန်တော်ရှင်းပြသလိုပဲဒီရက်ကြာတာရယ်နောက်ပြီးတော့ပတ်စံအရင်းကြီးများတာရယ်အဲ့ဒီဟာကိုအကြောင်းပြပြီးတော့ဒီချာတီတီရောမလုံခဲ့လို့အဲ့လိုခုချိန်မှာအဲ့လိုဖြစ်နေတာအဲ့ဒီချိန်တော့သာကြာကြာနာနာပေါင်းလောင်တို့ကင်တာတို့ဆယ်တော်ကြီးတို့ထမတိကြီးတို့အဲ့လိုမျိုးရေအားလျက်စစ်ဆက်ယုံတွေကိုတေချာဆောက်ခဲ့လို့ရှိရှင်ခုချိန်ဆိုရင်ကျွန်တော်တို့ကတော်တော်ကြီးအခြေအနေကောင်းနေတယ်ဒါပေမဲ့အဲ့ဒီချိန်တော့အဲ့ဓာရီကတည်တည်ချာချာမလုံနိုင်ခဲ့ဘူ
းအဲ့ဒီလိုမလုံနိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာအခုချိန်မှာဆိုအစိုးရကရှုံးခံပြီးလျှက်စစ်ထအားကိုဖြန့်ဝေပေးနေရတာပါအရင်ကမြန်မာနိုင်ငံမှာရေအားလျှက်စစ်အတွက်အဓိကလော်ပီတာကိုအားထားခဲ့ရပါတယ်။အမေရိကန်နိုင်ငံမှာတော့1932တွင်အတွင်းစီးပွားပြက်ကတ်ဆိုင်နေချိန်မှာပဲရေရှည်အတွက်ဈေးအပေါ်ဆုံးနဲ့အကောင်းဆုံးရေအားလျှက်စစ်ထုတ်ဖို့အတွက်ကော်လိုရာဒိုမြစ်ကြီးကိုပိတ်ပြီးဟူဗာဆယ်ကြီးကိုတိဆောက်ခဲ့တာကြောင့်ဝင်းကျင်ပြည်နယ်တွေမှာလျှက်စစ်မိသားမကတောက်သုံးရေပါရေရှည်အတွက်အဆင်ပြေခဲ့ရတာဖြစ်ပါတယ်။
ကော်လိုရာဒိုရီဗာရဲ့ဟိုဘက်ကအာရီဇိုနာကော်လိုရာဒိုရီဗာရဲ့ဒီဘက်ကနီဗာဒါပေါ့အဲ့ဒီမှာသူကရေကာတာကြီးအကြီးကြီးဆောက်လိုက်တယ်ဟူဘာတန်ပေါ့နော်သူကရေအားလျက်စစ်ကိုသူကဆက်တလုံးတလုံးကို1000မီဂါဝတ်ချီတယ်ကျွန်တော်တို့လော်ပီတာဆက်နဲ့ရှင်ပြောမယ်ဆိုရင်လော်ပီတာဆက်ကဂျပန်စစ်ရော်ကြီးရလို့ဆောက်ထားတဲ့လော်ပီတာဆက်ကြီးကြီးကပထမအဦးဆုံးဆောက်တဲ့ဆက်3လုံးကတလုံးကို28မီဂါဝတ်ပဲရှိတယ်။ဟူဝါတန်ကဆက်တလုံးက1000ဆိုတော့အများကြီးกว่าတာပေါ့နော်။ကျွန်တော်ပါဝင်ထမ်းဆောင်ခဲ့တာကတော့အဲနောက်ထပ်တိုးချဲ့တဲ့ဆက်3လုံး28သုံးလုံးပေါ့နော်။အဲ့ဒါကျွန်တော်ဒီကိုထွက်လာပြီးတော့မှအဲဒီသူတို့ number 1 position တို့ number 3 position မျိုးဆောက်တယ်လို့ကျွန်တော်ကြားပါတယ်။အဲ့တော့ဟူဝါတန်ကတော့အကျန်းကတော့အဲ့ဒါပဲ။မ
သူကနောက်ပြီးတော့ high head ဆိုတော့လေဒီရေအားရက်စစ်ဒီဆိုတာဒီ head နဲ့ flow နဲ့ကြည့်ရလေဒီ head ဆိုတာအမြင့်ပေါ့နော်အမြင့်ကောင်းလေသူက pressure ကောင်းလေပေါ့နောက်တစ်ခါ flow ကတော့ရေအားပေါ့ရေအားဘယ်လောက်စီးနိုင်တယ်အဲ့လိုဘယ်လောက် minute per hour အစသည်တွေအဲ့လိုမျိုးအဲ့ဒီပုံမှာမူတည်ပြီးတော့ဆောက်တာအဲ့ဒီ over time ကတော့ဒီ head ကကျွန်တော်တို့ low pitch လောက်မမြင့်ရေကာရာကြီးကိုလို့ဆောက်ပြီးတော့ရေကာရာကြီးအောက်နားမှာဓာပိဆက်ရုံဆိုတော့သူကရေများများနဲ့ဒီ Francis Darwin တို့ Kaplan Darwin တို့ဆိုတာသူကရေများများသုံးပြီးတော့ head နဲ့မောင်းလို့ရတယ်လေကျွန်တော်တို့ low pitch ကတော့တောင်ပေါ်တွေးအလုံးမောင်း1450လားဒီမြင့်နေမြင်တော့အဲ့ဒီပေါ်ကနေပိုက်ကြီးနဲ့အောက်ကိုဆွဲချပြီးတော့ကျွန်တော်တို့က Pelton Wheel ဆိုတာလေခွဲပုံတရံပေါ့နော်အဲ့ဒါနဲ့မောင်းတာအခြေအနေပေါ်မှာမူတည်ပြီးတော့အရေအားချက်စစ်တရားစောက်ကြတာလေကျွန်တော်တို့ဟာကြတော့သိပြီးတော့မကြည့်ဘူးပေါ့ဟို Hydroelectric Power ဆိုပေမဲ့လို့လည်းဟိုအကြီးစားမဟုတ်ဘူးအသေးစားပေါ့နော် Small Hydro ဆိုတော့သူက10 MW ကနေပြီးတော့ 30 MW လောက်ထိဒါသူက Small Hydro လို့ခေါ်တာပေါ့နောက် mini hydro ဆိုရှိဒီသေးသေးလေးတွေပေါ့တနိုင်တစ်ပိုင်းပေါ့နော်လုပ်ငန်းရှင်သေးသေးလေးတွေသုံးလို့ရတာသူကတော့အဲဒီပိုက်ကနေပြီး100 kW 100 to 1000 ပေါ့ micro အမ5 to 100 kW နောက်တစ်ခါ pico hydro ဆိုတာကတော့အဲဒီ below 5 kW ပျံရင်းပြောရမယ်ဆိုတော့ဒူးလေးတစ်လုံးစာလောက်ပဲပေါ့နော်ဒူးလေးတစ်လုံးက 3 4 kW လောက်ရှိတယ်ဆိုတော့ဒီအားလျက်ချက်ကဗမာပြည်မှာတော့အဲလိုရဲရဲစစ်တီးတီးလေးတွေကိုညံ့များဆောက်နိုင်ရဲ့အခုဆောက်လဲဆောက်နေကြတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတို့လာလာမီးတယ်လေအသိအမြင့်ညာတဲ့နေရာဒေသမျိုးတွေမှာရှမ်းပြည်တို့ကယားပြည်တို့နောက်တစ်ခါဒီကချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာရဲရဲစစ်ကိုသူကဒီရဲရဲစစ်ကအဓိကသူကပါဝါကောင်းကြနိုင်တယ်ဆိုတာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရဲ့ခြေဘလောက်ရနိုင်လဲဆိုတာပေါ်မှာမူတည်ပြီးတော့ရေရက်စစ်ကစောက်တင်တာလေ
ကယ်လီဖိုးနီးယားပြည်နယ်ကလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းနိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ဆန်အော့ခ်စ်မြို့ကဘားဆိုင်တစ်ခုမှာလူ၁၂ယောက်ကိုပြစ်ခတ်တပြက်ခဲ့တဲ့တနတ်သမားရဲ့နေအိမ်နဲ့ကားကိုပြည်တော်စုစုံစမ်းစစ်ဆေးပြီး FBI ကအသေးစိတ်ရှာဖွေစစ်ဆေးနေပါတယ်။တနတ်သမားကအသက် 28 နှစ်အရွယ် Marine တပ်ဖွဲ့ဝင်ဟောင်း Ian David Long ဆိုသူဖြစ်ပြီးဘားဆိုင်ကလူတွေကိုပြစ်ခတ်ခဲ့ပြီးနောက်သူ့ကိုယ်သူအဆုံးစီရင်သွားခဲ့တာပါ။ဘုဒ္ဓနေညာကပြစ်ခတ်မှုမကျူးလွန်ခင်မှာတနတ်သမားရဲ့စိတ်ပိုင်ဆိုင်ရာအခြေအနေကိုသိနိုင်မှုလဲစုံစမ်းစစ်ဆေးသူတွေတင်းလွန်စာရှာနေပါတယ်။ FBI Los Angeles ရုံးရဲ့လက်ထောက်ညွှန်ကြားရေးမှူး Paul De La Cotte ကတော့တနတ်သမားကပြစ်ခတ်မှုကိုတယောက်ထည့်ကျူးလွန်သွားခဲ့တဲ့ပုံရတဲ့အကြောင်းနဲ့ပြစ်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကိုသိနိုင်အောင်လဲစုံစမ်းနေတဲ့အကြောင်းပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော့ Tommy ကြီးကျယ်လောင်ကျွမ်းနေတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါရယ် Paradise မြို့မှာ Tommy ကြောင့်ပျက်စီးများပြားလျက်ရှိပြီးတော့တိကျတဲ့ရတဲ့သူတွေရှိတဲ့တဲ့တွေထွက်ပေါ်နေပေမဲ့လည်းသေဆုံးသူရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်နေရပြန်ဖို့မဲ့အစီအစဉ်ပေါ်စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာအကူအညီပေးရက်နဲ့ရက်ဖက်ဖော်စီ40ယောက်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေနေရပြန်လို့ပဲလုံခြုံစိတ်ချရတဲ့အခြေအနေမျိုးတွေမရှိသေးတဲ့အတွက်အလွန်အမင်းစိုးရိမ်တဲ့အကြောင်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စကန်နေမှာအကူအညီပေးနေတဲ့အဖွဲ့အစည်း40ခုကပူးတွဲကြေညာချက်ဆောင်ဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်တာပါဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးတယ်လို့အခြေခံခွင့်ရေးတွေခန်းဆောင်ခွင့်ရှိဖို့အာမငံချက်မပေးနိုင်သေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုနေရပြန်ဖို့လားအန္တရာယ်များလွန်းတယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုရက်ဖက်အဖွဲ့အစည်း40ယောက်ကတိုက်တွန်းထားတဲ့စာထဲမှာသတိပေးထားပါတယ်
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.